ဖိလစ်ပိုင်နိုင်ငံမှာစနေနေ့တုန်းကအရေးပေါ်ဆင်းသက်စင်မှာပြတ်ကျသွားတဲ့လေယာဉ်ငယ်ကိုရှာဖွေဖို့တင်မော်ရီရဟတ်ရင်တွေရင်းငုပ်သမားတွေဟာအပူတပင်းကြိုးပမ်းနေကြပါဗျ။အဲ့ဒီလေယာဉ်နဲ့အတူလိုက်ပါသွားတဲ့ဖိလစ်ပိုင်ပြည်ထောင်စုဝန်ကြီးဂျက်စီရောဘတ်တိုနဲ့အတူလေယာဉ်မှူးနှုတ်ဦးပျောက်ဆုံးနေတာပါ။ဖိလစ်ပိုင်သမ္မတဘက်ဂနစ်နိုအကွီနိုကိုတိုင်နိုင်ငံအလဲပိုင်းလေရင်ပြတ်ကျသွားတဲ့ Max Bay ကျွန်းကိုတနင်္ဂနွေနေ့မှာတွားရောက်ပြီးတော့ရှာဖွေရေးလုပ်ငန်းတွေကိုကြီးကြပ်ခဲ့ပါတယ်။လေရင်ပေါ်မှာလူ၄ဦးလိုက်ပါသွားတာဖြစ်ပေမဲ့ပြည်ထောင်ဝန်ကြီးနဲ့အကြံပေးအရာရှိတဦးကတော့လွတ်မြောက်သွားပြီးဒဏ်ရာအနည်းငယ်ပဲရခဲ့ပါတယ်။အခုချိန်ထိတော့အဲ့ဒီကိုပိုင်လေရင်ရဲ့တောင်ပံတစ်ခုကိုပဲပင်လယ်ထဲကနေဆယ်ယူရှာဖွေလို့ရရှိသေးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြည်ထောင်ဝန်ကြီးရောဘတ်တိုဟာနိုင်ငံရဲ့အမျိုးသားရေးတပ်ဖွဲ့ကိုကြီးကြပ်ရသူဖြစ်ပြီးတော့သူ့ရဲ့အာဂရီလိုက်စားမှုပပျောက်ရေးလှုပ်ဆောင်မှုတွေကြောင့်လူလူကြားမှာထင်ရှားကြော်ကြသူတူလည်းဖြစ်ပါတယ်